ပြည်ထောင်နိုင်ငံဒူလူးစ်မြို့နားမှာတောက်ကြနေကတရုတ်ကျောင်းသား၃ယောက်ကိုလူတစ်ယောက်ကသူ့ကားနဲ့ရွေကျဲရှိရှိဝင်တိုက်တာကြောင့်ကျောင်းသားတွေဒဏ်ရာရသွားတယ်လို့ပြည်ထောင်စစ်တပ်ဖွဲ့ကပြောပါတယ်။အရင်ကျူးလွန်မှုတွေရာဇဝတ်မှုတွေကြောင့်အာဏာပိုင်တွေတည်ထားပြီးသားဖြစ်တဲ့အဲ့ဒီလူဟာအစွမ်းရောင်ဝါဒီအဖြစ်တည်ထားပြီးသားစီရင်ထဲမှာမပါဘူးလို့ပြည်ထောင်စစ်တပ်သတင်းဌာန BFM ကပြောပါတယ်။အဲ့ဒီလူကိုတော့ချက်ချင်းပဲဖမ်းလိုက်ပါတယ်။ဒီလူဟာစိတ်ဝိညာဉ်ခံစားနေရတာနှစ်တော်ကြာနေပြီဖြစ်ပြီးမနစ်ကဒီဇင်ဘာလအထိစေရုံတက်ခဲ့သူဖြစ်တဲ့လူဒူလုစ်မျိုးအစိုးရရှိနေပြဲအီဗ်ခွေယူကထုတ်ပြန်ချက်တခုမှပြောထားပါတယ်။လက်ရှိအချိန်မှာတော့ဒါကိုအကြမ်းဖက်ဝါဒဆွဲဖြစ်ရတဲ့ခုအဖြစ်သတ်မှတ်မထားပါဘူး။ဒါပေမဲ့အဲ့ဒီလူဖြစ်နိုင်ခြေကိုလည်းပယ်ချမထားဘူးလို့ရှေ့နေခွေယူကပြောပါတယ်။ကားမောင်းသူကအကြောင်းသားရစီကိုသူ့ကားနဲ့တမင်းကိုဝန်တိုက်တာဖြစ်ပြီးအကြောင်းသားတို့ဟာစိုးဝင်ရတဲ့အချိန်မှာရှိတယ်လို့ရဲတပ်ဖွဲ့သတင်းရင်းမြစ်တခုက AFP သတင်းဌာနကိုပြောပါတယ်။ကားနဲ့တိုက်ခိုက်ရသူတွေဟာအကြောင်းသူတအူအကြောင်းသားနှစ်ဦးဖြစ်ပြီးအသက်20ကျော်အရွယ်တွေဖြစ်ကြပါတယ်။